မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရ2018ခုနှစ်ဇန်နဝါရီလ17ရက်ကြာသပတေးနေ့ညနေ6:00ခွဲနဲ့9:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပါပါရှင
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့တင့်တော်တဲ့အချိန်တစ်ချိန်ရောက်ရဲ့မြောက်ကိုရီးယားနဲ့ဆွေးနွေးပြောဆိုဖို့လမ်းဖွင့်ထားတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမွတ်စလင်ရွာသား10ဦးဥပဒေမဲ့တပ်ဖြတ်ခံရတဲ့ကိစ္စမှာတာဝန်ရှိသူတွေကိုအရေးယူဖို့နဲ့လူခွင့်ရေးချိုးဖောက်မှုတွေအားလုံးဖော်ထုတ်နိုင်အောင်ကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုမြန်မာအစိုးရကလက်ခံဖို့ဥရောပသမဂ္ဂ EU ကတိုက်တွန်းပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တငီထိုင်တဲ့သူကြီးညာပြီးသွားမှာပါ
။ကောင်းပါပြီရှင်သတင်းတွေပြီးမှာတော့ရခိုင်ပြည်နယ်အတွင်းကြမ်းဖက်မှုတွေနဲ့ပတ်သက်လို့စစ်ဆက်သေးကြပြီးယုံကြည်စိတ်ချရတဲ့စုံစမ်းစစ်ဆေးမှုတွေအရေးတကြီးလိုအပ်နေတဲ့အကြောင်း EU ဥရောပသမဂ္ဂကပြောဆိုချက်နဲ့အတူနားဆင်ကြရမှာက
ကိုယ့်ဘက်ကစုံစမ်းစစ်ဆေးမှုတွေပေါ်ထုတ်အရေးယူမှုတွေတရားစီရင်မှုတွေဟာလွတ်လပ်ပွင့်လင်းပြီးတော့တရားမျှတနေမယ်ဆိုရင်နိုင်ငံတကာရဲ့ဖိအားတွေကိုအတန်အသင့်ဖြေလျော့နိုင်မယ်လို့မြင်တယ်
နိုင်ငံရေးသုံးသက်သူဒေါက်တာရမျိုးသိန်းပြောသွားတာပါအပြည့်စုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်။ဒါ့အပြင်အမေရိကန်ပြည်ထောင်စုလူဝင်မှုကြီးကြပ်ရေးဥပဒေအစားထိုးပြင်ဆင်ရေးနဲ့ပတ်သက်ပြီးကွန်ကရက်လွှတ်တော်ကကြိုးပမ်းနေတဲ့အကြောင်းတွေကိုလည်းနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်းကြီးထိုက်တို့ပြောပြပေးပါမယ်ရှင
်။တင်းတော်တဲ့အချိန်အချင်းရောက်တဲ့အခါမြောက်ကိုရီးယားနဲ့ဆွေးနွေးပြောဆိုဖို့လမ်းဖွင့်ထားကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။နောက်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မနေ့ကသမ္မတထရန့်တယ်လီဖုန်းဆက်စကားပြောရမှာမြောက်ကိုရီးယားပေါ်ပြည်ထောင်တဲ့ဖိအားတွေဆက်ပေးဖို့အရေးကြီးတာကိုခေါင်းဆောင်နှစ်ဦးအလေးထားပြောကြားခဲ့ကြောင်းအမေရိကန်သမ္မတအင်ဂျီနီယာကပြောဆိုခဲ့တာပါ။ကိုရီးယားကျွမ်းဆွဲမှာညင်ချင်းကိုအင်အားနဲ့တိစောက်မဲ့ခက်ကိုရောက်လာဖို့မျှော်လင့်ကြောင်းလဲနော်ဝေဝန်ကြီးချုပ်နဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းသမ္မတထရန့်ကပြောဆိုသွားပါတယ်။မြောက်ကိုရီးယားနဲ့ပြဿနာတွေရှိနေပေမဲ့အခုခါဆွေးနွေးပြောဆိုမှုတွေရှိနေတာကောင်းတဲ့လက္ခဏာဖြစ်သလိုအင်အားကောင်းကောင်းနဲ့ဖြစ်ထွန်းမှုတွေပေါ်အားရကျေနပ်မှုရှိကြောင်းလဲပြောဆိုခဲ့တာပါ။ဆွေးနွေးပြောဆိုနေချိန်မှာစီးရင်လှရှားမှုတွေမလုပ်ဖို့သမ္မတထရန့်ကသဘောတူလက်ခံခဲ့ကြောင်းလဲတောင်ကိုရီးယားကပြောပါတယ်။တောင်နှမြောက်ကိုရီးယားနိုင်ငံကြားနှစ်နှစ်ကျော်ကြာရပ်ဆိုင်နေခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်အဖြစ်ဆက်သွယ်ပြောဆိုခဲ့ကြပြီးနောက်မှာပဲတောင်ကိုရီးယားနဲ့အမေရိကန်သမ္မတတို့တယ်လီဖုန်းဆက်သွယ်စကားပြောခဲ့ကြတာပါ။တောင်နှမြောက်ကိုရီးယားနိုင်ငံကြားဆွေးနွေးမှုအတွင်းမှာတော့တောင်ကိုရီးယားနိုင်ငံပြုံချမ်းမြို့မှာရှိလာတဲ့ကျင်းပမဲ့ဆောရီအိုလံပစ်အားကစားပွဲမှာမြောက်ကိုရီးယားအားကစားသမားတွေဆင်လွတ်ဖို့သဘောတူခဲ့ကြပါတယ်။တောင်ကိုရီးယားနိုင်ငံကအိုလံပစ်အားကစားပွဲကိုအမေရိကန်ထုသမရမိုက်ပန့်စ်ဦးဆောင်တဲ့အဆင့်မြင့်ကိုယ်စားလှယ်အဖွဲ့ဆင်လွတ်မှာဖြစ်ကြောင်းလဲသမရအင်ဗျူတော်ကမနေ့တုန်းကပဲအတည်ပြုပြောဆိုထားပါတယ်
။အမေရိကန်သမရဒေါ်နယ်ထရန့်ကသူ့ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးအဖွဲ့နဲ့ရုရှားကြားပူးပေါင်းဆောင်ရွက်မှုဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးနေတာနဲ့ပတ်သက်ပြီးအထူးစုံစမ်းရေးမှုရောဘတ်မူလာနဲ့တွေ့စရာမလိုလောက်ဘူးလို့ပြောဆိုလိုက်ပါတယ်။မနေ့ပုတ်ထုံးနေ့ကနော်ဝေဝင်ကြီးချုပ်နဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်လုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတထရန့်ကအခုလိုပြောဆိုသွားတာပါ။ရုရှားနဲ့ပေါင်းကြံခဲ့တာမရှိဘူးဆိုတာကိုသမ္မတကထပ်ပြီးတော့ပြောပါတယ်။တကယ်တမ်းပေါင်းကြံခဲ့တာကဒီမိုကရက်တီနဲ့ရုရှားတွေကြားဖြစ်တယ်။အောက်လန်းကြီးနဲ့ဆက်ပြီးတော့တိုက်ခိုက်နေကြဆဲပဲလို့လည်းသမရကပြောဆိုခဲ့ပါတယ်။စုံစမ်းစစ်ဆေးမှုတစ်စိတ်တစ်ပိုင်းဖြစ်သမရနဲ့တွေ့ဆုံမေးမြန်းလို့တဲ့အကြောင်းအထူးစုံစမ်းရင်မှုရောဘတ်မူလာကသမရထရန့်ရဲ့ရှေ့နေတွေနဲ့ပြောဆိုထားတာရှိတယ်ဆိုတဲ့သတင်းတွေထွက်နေတာပါ။ဒီစုံစမ်းစစ်ဆေးမှုကိုလည်းဒီမိုကရက်တီရဲ့လင်ညာမှုတစ်ခုဖြစ်သမရကပြောဆိုပါတယ်။စုံစမ်းစစ်ဆေးမှုတွေမှာတော့အခုချိန်ထိသမရထရန့်ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးမှုဟောင်းပေါ်မနန်ဖို့ကိုဆွဲချက်တင်ထားပြီးဖြစ်တယ်လို့အမျိုးသားလူချုပ်ရဲ့အချံပေးဟောင်းမိုက်ဖလင်းကလည်းအပြစ်ရှိချောင်းဝန်ခံခဲ့တာပါအထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့အဖွဲ့ကတော့သမရထရန့်ရဲ့တချို့လက်ထောက်တွေကိုတွေးဆမေးမြန်းပြီးဖြစ်ပါတယ်ဒီထဲမှာသမရရဲ့သမက်ဂျရက်ကူရှနာနောက်အင်ပီရိုအရာရှိချုပ်ဟောင်းရင်းစ်ပရီဘတ်တို့လည်းပါဝင်ပါတယ်ရှင်
နယူးယောက်မြို့မြောက်ယထာပူလာတို့ကပေးခဲ့လာတဲ့ရေပိုက်လုံးနဲ့လှုပ်ထားတဲ့လက်လုပ်ပုံးတစ်ခုကိုဖောက်ခွဲဖို့ကြိုးစားခဲ့မှုနဲ့တရားစွဲဆိုခံထားတဲ့အသက်28နှစ်အရွယ်အမျိုးသားဒီကနေ့ကြာသပတေးနေ့တရားရုံးမှာရှောက်လက်ချက်ပေးဖို့ရှိနေပါတယ်။ပုံးဖောက်ခွဲဖို့ကြိုးစားရမှာဒဏ်ရာရခဲ့တဲ့နယူးယောက်ဘရုတ်ကလင်ရပ်ကွက်ကအကရက်ဦးလာကိုတော့မနေ့တုန်းကပဲရုံးတင်တရားစွဲခဲ့တာပါ။အမေရိကန်ဆွေရကပြည်ပကျမ်းဖက်ဖွဲ့စည်းတစ်ခုဖြစ်သတ်မှတ်ထားတဲ့ IS Islam ဆွေရအုပ်စုကိုကူညီမှုအထောက်ပံ့ပေးဖို့ကြိုးစားမှုတွေနဲ့တရားစွဲခဲ့တာဖြစ်ပါတယ်။ IS Islam ဆွေရအုပ်စုအတွက်တက်ခတ်ဖို့ကြိုးစားခဲ့တာဖြစ်ကြောင်းရဲတွေကိုဖြောင်းချက်ပေးထားတဲ့ဥလာပေါ်မှာတော့လူမျိုးများသိချင်စင်နေတဲ့လက်နက်အသုံးပြုမှုအများပြည်သူသွားလာတဲ့နေရာမှာတက်ခတ်ဖို့ကြံစည်မှုတွေပါဝင်တခြားအမှုတွေနဲ့လည်းဆွေချက်တင်ထားတာပါ။ပြည်ရဲ့နေ့ဒီဇင်ဘာ17ရက်နေ့ကပောက်ခွဲမှုဖြစ်တဲ့နေရာနီးသူ့ကိုဖမ်းဆီးမိချိန်မှာရေပိုက်ပုံးမှာပါဝင်တဲ့ပောက်ခွဲရေးပစ္စည်းတွေလို့ရဲတပ်ဖွဲ့ကကောက်ချက်ချခဲ့တဲ့9V battery တလုံးဝါယာကြိုးတွေပလတ်စတစ်ဆီကြိုးတွေရေပိုက်လုံးပိုင်းစာတွေကိုလည်းတွေ့ရှိခဲ့ကြပါတယ်ကျူးဆောင်ရှင်းနေမှာပါပဲရဲတပ်ဖွဲ့ကစစ်စစ်မြင်းမြဲခံရချိန်မှာမဖြစ်ဘဲနေနေတဲ့အခွင့်အရေးကိုတရားခံဖြစ်သူကငင်းပယ်ကြကြောင်းလဲတရားရုံးအမှုထဲမှာဖော်ပြထားပါတယ်ရဲတပ်ဖွဲ့ကစစ်စစ်မြင်းမြဲချိန်မှာတော့ဒီပိုက်ပုံးကိုကိုယ်တိုင်လုတ်ခဲ့ပြီးတက်ခိုက်မှုကိုကျူးလွန်ခဲ့တာဖြစ်ကြောင်းဖြောင့်ချက်ပေးခဲ့တာဖြစ်ပါတယ်
ပြီးခဲ့တဲ့လကတော်မီချောင်းတောင်ကုန်းတွေပေါ်မှာတစ်ပင်တစ်တော့တွေပြုံးတိခဲ့ရတဲ့အမေရိကန်ပြည်တော်စုလော့အင်ဂျလိစ်မြို့ရဲ့မြောက်ပိုင်းမှာရေကြီးမြေပြိုတာကြောင့်အနည်းဆုံး18ဦးသေဆုံးပြီးအိမ်တချို့ပျက်စီးပါတယ်အနည်းဆုံးလူ18ဦးပျောက်ဆုံးနေတာနဲ့အတူရဲတပ်ဖွဲ့တွေအမျိုးသားအစောင့်တပ်ကမ်းခြေဆောင်တပ်တို့ရဲ့အကူအညီနဲ့လော့စင်ဂျလိစ်ခရိုင်ကရှာဘွေကယ်ဆယ်ရေးအဖွဲ့ကြီးရောက်ရှိနေပြီးမနေ့ဗုဒ္ဓဟူးနေ့မှာတော့အသက်ရှင်ကျန်ရစ်သူတွေကိုတိုးချက်ရှာဖွေနေကြပါတယ်ဒီလူတွေဘယ်မှာရှိနေတယ်လဲဆိုတာမသိရတဲ့အကြောင်းနဲ့အပျက်စီးတွေကြားမှာရှိနေမယ်လို့ထင်တဲ့အကြောင်းစန်တာဘာဘရာခရိုင်ပြောခွင့်ရအမ်ဘာအန်ဒါဆန်ကပြောပါတယ်မြေပြိုမှုဖြစ်စေခဲ့တဲ့မိုးသက်မုန်တိုင်းကအင်္ဂါနေ့အစောပိုင်းမှာပြက်ပြဲသွားခဲ့တာကြောင့်ဒူးလောင်မြုပ်တဲ့ရွှေတွေထဲမှာအိမ်တွေထဲမှာပိတ်မိနေသူတွေကိုရဟတ်ယာဉ်တွေခွေးတွေအသုံးပြုရှာဖွေနေတဲ့အရေးပေါ်ကယ်ဆယ်ရေးလုပ်သားတွေအတွက်လမ်းရှင်းသွားစေပါတယ်အနည်းဆုံးအိမ်ဓာစီမောင်းများစွာပျက်စီးဒါမှမဟုတ်လဲခေါင်တည်တဲ့ဒေသတွေမှာအပျက်အစီးကြီးကြီးမားမားရှိနိုင်တယ်လို့စန်တာဘာဘရာခရိုင်ရဲမှုဘေးဘရောင်းကပြောပါတယ်ထိတ်တန့်ဦးစားပေးလုပ်ငန်းကတော့ပျက်စီးခဲ့တဲ့အဆောက်အုံတွေထဲမှာအသက်ရှင်ကျန်ရစ်သူတွေရှိနေသလားဆိုတာကိုစမ်းစစ်ဖို့ဖြစ်တယ်လို့လဲခရိုင်ရဲမှုကပြောပါတယ်မွန်တီစီတိုမှာအသေးအပြောက်အများဆုံးဖြစ်မယ်လို့ယုံကြည်ထားကြတာပါကျွဲဝချမ်းသာတဲ့မွန်တီစီတိုကတချို့လမ်းတွေကရွှေ့မြင့်ကြီးတွေလို့ဖြစ်နေပြီးတစ်တုံးနေကြောက်တုံးနေနဲ့ပိတ်မိနေတယ်လို့လဲစန်တာဘာဘရာခရိုင်ပြောခွင့်ရကပြောပါတယ်ရှင
် VOA American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တမြန်မာပိုင်းစီစဉ်ရဲ့ကြာသာပတ်နေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်မှာမွတ်စလင်ရွာသား10ဦးဥပဒေမဲ့တပြက်ခံခဲ့ရတဲ့ကိစ္စအတွက်တာဝန်ရှိသူတွေကိုအရေးယူဖို့နဲ့လူ့ခွင့်ရေးချိုးဖောက်မှုတွေအားလုံးကိုပေါ်ထုတ်နိုင်အောင်ကုလသမဂ္ဂရဲ့ချက်လက်ရှာဖွေရေးအဖွဲ့ကိုမြန်မာဆွေးနွေးကလက်ခံမှုဥရောပသမဂ္ဂ EU ကတိုက်တွန်းလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်အင်းတင်ကျေးရွာတုတ်တံမှာတွေ့ရှိခဲ့တဲ့အလောင်းတွေဟာဒေသခံရွာသားတချို့နဲ့တပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့တိုက်စုံးသူတွေဖြစ်ကြောင်းမြန်မာစစ်တပ်ကပြောဆိုလိုက်ပြီးနောက်တစ်နေ့မှာပဲ EU ကတိုက်တွန်းလိုက်တာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လ25ရက်နေ့ကလူညိုရေးကစ်စကန်30လောက်ကိုစီးနင်းတိုက်ခတ်ခဲ့တဲ့ ARS ဆွေးနွေးအုပ်စုကိုလိုက်လံရှင်းလင်းတဲ့စစ်ဆင်ရေးတွေမှာလူ့ခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတယ်လို့ဆွတ်ဆွဲခံနေရတဲ့မြန်မာစစ်တပ်ကဥပဒေမဲ့တပြက်မှုတွေနဲ့ပတ်သက်လို့ပထမဆုံးအကြိမ်ဝန်ခံပြောကြားတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာ EU တန်ယုံနဲ့အဖွဲ့ဝင်နိုင်ငံတွေကတန်ယုံအကြီးအကဲတွေဖြင့်နော်ဝေးတန်ယုံအကြီးအကဲတွေရဲ့သဘောထားအဖြစ်ဒီကနေ့ထုတ်ပြန်လိုက်တဲ့ကြေညာချက်မှာတော့ရက်ဆက်ချမ်းကျုပ်တဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်သူတွေအပြစ်ပေးမခံရတဲ့အခြေအနေမျိုးတွေအဆုံးသတ်ဖို့လိုအပ်ကြောင်းဖော်ပြထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေအားလုံးကိုဖော်ထုတ်နိုင်အောင်စစ်ဆင်တရားပြီးယုံကြည်စစ်ချရတဲ့စုံစမ်းစစ်ဆေးမှုတွေအရေးကြီးလိုအပ်ကြောင်းအခုဖြစ်ရက်ကပြသနေတာကြောင့်ဖြစ်မှန်ကိုသိနိုင်အောင်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့အချက်အလက်ရှာဖွေရေးအဖွဲ့နဲ့သတင်းမီဒီယာတွေကိုမြန်မာဆွေးရကခွင့်ပြုဖို့လဲ EU ကတိုက်တွန်းထားတာပါ။တမန်တော်ကဝဲဦးစီးချိုယုံရဲ့မနေ့ကထုတ်ပြန်ချက်မှာတော့ပြီးခဲ့တဲ့နေ့စက်တင်ဘာ10ရက်နေ့ကတမန်တော်ရဲ့နာမည်ရှင်းလင်းရေးစစ်ဆင်ရေးတွေအတွင်းဖမ်းဆီးရမိထားတဲ့ဘင်္ဂလီအကြမ်းဖက်တမား10ယောက်ကိုစစ်တပ်ကစစ်ဆေးမင်းမြန်ပြီးနောက်တစ်နေ့မှာပဲတုတ်တံကိုခေါ်ဆောင်တပ်ဖြတ်ခဲ့တာဖြစ်ကြောင်းဖော်ပြထားပါတယ်။ကျမ်းဖက်တမားတွေရဲ့လက်ချက်ကြောင့်ပြီးခဲ့တဲ့နေ့ဩဂုတ်လတဲ့သေဆုံးခဲ့ရသူဒေသခံ2ဦးအတွက်လက်စားချေတုံ့ပြန်ခြင်းနေကြတဲ့မိသားစုဝင်ဦးပါဝင်ရွာသား3ဦးနဲ့တူတပ်ဖွဲ့ဝင်တွေကတပ်ဖြတ်မှုကျူးလွန်ခဲ့ကြောင်းစုံစမ်းတွေ့ရှိခဲ့ရပြီးတပ်ဖြတ်မှုနဲ့ပတ်သက်ဆက်နွယ်သူဒေသခံတွေနဲ့တပ်ဖွဲ့ဝင်တွေကိုဥပဒေနဲ့ညီအရေးယူမှာဖြစ်တယ်လို့တာဝန်ရှိသူတွေကိုအတိအပြေးအကြောင်းကြားဖို့ပြက်ကွက်သူတွေနဲ့တာဝန်ရှိသူအစည်းအဝေးကိုပါအရေးယူမှာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြခဲ့ပါတယ်
မဲခေါင်မြေချောင်းတလျှောက်ကနိုင်ငံတွေဖြစ်တဲ့ကမ်ဘောဒီးယား၊မြန်မာ၊ဗီယက်နမ်၊ထိုင်း၊လာအိုနိုင်ငံတွေကခေါင်းဆောင်တွေနဲ့တရုတ်ဝန်ကြီးချုပ်လီကက်ချင်းတို့ဗီယက်နမ်နိုင်ငံဖနွမ်ပင်က Peace Valley မှာဒုတိယအကြိမ်လမ်းချမ်းမဲခေါင်ပူးပေါင်းဆောင်ရွက်ရေးခေါင်းဆောင်များစီဝေခဲ့ကြပါတယ်။မဲခေါင်မြေချောင်းတလျှောက်ကနိုင်ငံတွေနဲ့ဖွံ့ဖြိုးရေးငှားနှစ်စီမံကိန်းတစ်ခုကိုတရုတ်ဘက်ကတွန်းအားပေးနေတာပါ။မဲခေါင်မြစ်ကိုတရုတ်မန်ဒရင်းလို့လမ်းချမ်းလို့ခေါ်တာပါလမ်းချမ်းမဲခေါင်ပူပေါင်းဆောင်ရွက်ရေးအဖွဲ့ကတရုတ်ကအမြဲတမ်းဥက္ကဋ္ဌအဖြစ်တရုတ်ဝန်ကြီးချုပ်လီကတ်ချင်းကအဖွဲ့ဝင်အလုံးအတွက်တရုတ်ကအကျိုးအမြတ်ရှိအောင်ဆောင်ရွက်မယ်လို့ပြောဆိုခဲ့ပါတယ် မေကွန်မေခွင့်မရတဲ့သတင်းစာရှင်းလင်းပွဲမှာတရုတ်ဝန်ကြီးချုပ်လီခတ်ချင်းကမဲကောင်လန်ချန်းပူးပေါင်းဆောင်ရွက်မှုကအပြောသက်သက်မဟုတ်ဘူးလို့ပြောပါတယ်။အရေးကြီးတဲ့မှုတွေကိုဆွေးနွေးခဲ့တဲ့အကြောင်းတရုတ်နဲ့တရုတ်လေးစားမှုရှိရမှာဖြစ်ပြီးဖွံ့ဖြိုးရေးအတွက်တဦးနဲ့တဦးဒန်းထူထားစဉ်းစားမှာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။တကယ်တမ်းအဆိုးပြုထားတဲ့အစီအစဉ်ကတော့တိတ်ပြီးတော့ကျဲပြန့်ပါတယ်။အဓိကဥတီချက်လို့ဆွဲထုတ်ပြဖို့ခက်ခဲသလိုလူတွေရဲ့လိုရချောက်မဲကောင်မြစ်အပေါ်ချင်းချောက်မှုတွေတိုးလာတာကိုဖြည့်ရှင်းနိုင်မဲ့ခိုင်မာတဲ့အရေးယူလှုပ်ဆောင်မှုမျိုးလည်းမရှိပါဘူးရှင်
။တရုတ်နိုင်ငံကအမေရိကန်အစိုးရရဲ့ငွေစုစာချုပ်တွေဝယ်ယူစုဆောင်းမှုတွေကိုရှော့ချတာဒါမှမဟုတ်ရက်ဆိုင်တဲ့အထိလောက်ကောင်းလှုပ်လာတဲ့ကြောင်းသတင်းထွက်ပေါ်လာတဲ့ပေါ်တရုတ်နိုင်ငံကမဟုတ်မှန်ကြောင်းညှင်းဆန်လိုက်ပါတယ်။အမေရိကန်ဆိုရရဲ့မွေးစုစာချုပ်တွေဈေးကွက်မှာလူကြိုက်နည်းလာသလိုကုန်သွယ်ရေးအရတင်းမာမှုတွေကြီးထွားလာနေချိန်မှာအခုလိုဆောင်ရွက်ဖို့တရုတ်စိုးရကြီးရန်အရာရှိတွေကတိုက်တွန်းခဲ့တာဖြစ်တဲ့အကြောင်းအမေရိကန်ခြေဆိုင် Bloomberg စီးပွားရေးဆက်ဆောင်ကသတင်းရင်းမြစ်တချို့ကိုကိုးကားရေးသားခဲ့တာပါ Bloomberg သတင်းထွက်ပေါ်လာပြီးနောက်မှာပဲဈေးကွက်ထံမှာငွေစုစာချုပ်တန်ဖိုးတွေကျဆင်းသွားခဲ့တယ်လို့အမေရိကန်ဒေါ်လာတွေကိုထုတ်ရောင်းတာတွေလည်းရှိခဲ့ပါတယ်တရုတ်နိုင်ငံပြပငွေကြေးလဲလဲရေးကြီးကြပ်မှုဌာနကတော့ Bloomberg သတင်းဌာနရဲ့ဖော်ပြချက်အရအချက်လက်မှတ်ယွန်းတာဒါမှမဟုတ်သတင်းအတူဖြစ်နေကြောင်းဒီကနေ့ပဲကြေညာချက်တစ်စောင်ကို website ကနေထုတ်ပြန်ခဲ့တာပါတရုတ်နိုင်ငံမှာအမြောင်များရှိနေတဲ့ပြပအရန်ငွေကြေးတွေကိုဈေးကွက်အခြေအနေနဲ့ရင်းနှီးမြှုပ်နှံမှုလိုအပ်ချက်တွေပေါ်မူတည်ပြီးကျွမ်းကျင်ညင်စီမံခန့်ခွဲထားကြောင်းလည်းပြောဆိုခဲ့ပါတယ်
အာဖရိကမြောက်ပိုင်းနိုင်ငံတစ်ခုဖြစ်တဲ့တူနီရှားနိုင်ငံမှာအစိုးရရဲ့ချိုးချံချွေတာရေးအစည်းအဝေးတွေအပေါ်အကြမ်းဖက်ဆန့်ကျင်မှုတွေအတွင်းလူပေါင်း900ကျော်ဖမ်းဆီးထားကြောင်းအာဏာပိုင်တို့ကပြောပါတယ်။မနေ့ဗုဒ္ဓဟူးနေ့တနေ့တည်းမှာတင်လူပေါင်း300ကျော်ဖမ်းခဲ့တာလို့အာဏာပိုင်တို့ကပြောတာပါ။အခွန်ထက်တိုးကောက်တာကိုအစိုးရရဲ့ဘတ်ဂျက်သစ်ထဲထည့်တဲ့အပေါ်တုံ့ပြန်တဲ့ပြီးခဲ့တဲ့တနင်္လာနေ့ကစခဲ့တဲ့ဆန္ဒပြပွဲတွေကိုထိန်းချုပ်နိုင်ဖို့မြို့အတော်များများမှာလုံခြုံရေးတပ်ဖွဲ့တွေကိုချထားပါတယ်။ဒီသတင်းပတ်အစောပိုင်းနှုန်းကတူနီရှားနိုင်ငံရဲ့ကမ္ဘာလှည့်ခီးသွားဒေသမှာဂျူးစာတင်ကြောင်းတစ်ခုတည်းကိုလည်းဆနပြသူတွေကလောင်စာစီသုံးလက်လုံဖုံးနေနဲ့ပြစ်သွင်းခဲ့ကြပါတယ်ရှင
်နောက်ဆုံးရသတင်းတွေကိုကိုအောင်လုံးနဲ့မတ်သိန်းကြီးထိုက်တို့တင်ညာပေးခဲ့တာပါအခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်ရခိုင်ပြည်နယ်အတွင်းချမ်းဖက်မှုတွေနဲ့ပတ်သက်လို့စစ်ဆက်သေးကြပြီးယုံကြည်စိတ်ချရတဲ့စုံစမ်းစစ်ဆေးမှုတွေအရေးတကြီးလိုအပ်နေတဲ့ဆိုတာကိုမကြာသေးခင်ကအင်းတင်ကြေးရွာတုတ်တံမှာအသက်ခံခဲ့ရတဲ့အလောင်းတွေကိစ္စအတည်ပြုလိုက်တာဖြစ်တယ်လို့ EU ဥရောပသမဂ္ဂကပြောဆိုလိုက်ပါတယ်အပြစ်ကျူးလွန်သူတွေအပြစ်ကကင်းလွတ်ခွင့်ရတဲ့အခြေအနေမျိုးမဖြစ်အောင်ထိထိရရအရေးယူဆောင်ရွက်ဖို့ဥရောပသမဂ္ဂကတိုက်တွန်းသလိုအလားတူလူ့အခွင့်အရေးအဖွဲ့ Amnesty International ကလည်းရခိုင်ပြည်နယ်အပါအဝင်မြန်မာနိုင်ငံတွင်လူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတီးခြားလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးမှုတွေကိုလက်ခံဖို့မြန်မာအစိုးရကိုထပ်မံတိုက်တွန်းလိုက်ပါတယ်ဒီအကြောင်းမှခင်ဖြူထွေးကအပြည့်စုံတင်ပြပေးပါမယ်ရှင်
ရခိုင်ပြည်နယ်မောင်တော်မြို့နယ်အင်းနေကျွာမှာမွတ်စလင်၁၀ဦးကိုလုံခြုံရေးအဖွဲ့ဝင်တွေနဲ့ရွာသားတို့ကတပ်ဖြတ်ခဲ့တယ်ဆိုတာကိုမြန်မာစစ်တပ်ကပထမဆုံးအကြိမ်ဝန်ခံသတင်းထုတ်ပြန်ခဲ့ပြီးတဲ့နောက်အပြစ်ကျူးလွန်သူတွေကိုအပြစ်ကနေကင်းလွတ်ခွင့်ရတဲ့အခြေအနေမျိုးမဖြစ်အောင်ထိထိရောက်ရောက်ရေးယူဆောင်ရွက်ဖို့ဥရောပသမဂ္ဂ EU ကတိုက်တွန်းလိုက်ကြပါရခိုင်ပြည်နယ်အတွင်းချမ်းဖက်ဖြစ်ရတွေနဲ့ပတ်သက်လို့စစ်ဆက်တေချပြီးယုံကြည်စိတ်ချရတဲ့စုံစမ်းစစ်ဆေးမှုတွေအရေးတကြီးဆောင်ရွက်ဖို့လိုအပ်နေတယ်ဆိုတာကိုအခုဖြစ်ရကတသက်ပြလိုက်ကြပဲလို့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂတန်ယုံနဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကတန်ယုံအကြီးအကဲတွေကဒီကနေ့ကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ
These brutal killings confirm the urgent need for a thorough and credible investigation into all violent incidents.
ဒီစစ်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုကျူးလွန်ခဲ့ကြတဲ့တာဝန်ရှိသူတွေကိုသူတို့ရဲ့လုပ်ရက်အတွက်တာဝန်ခံမှုရှိရေးတေချာအောင်လုပ်ဖို့အတွက်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပျက်ခဲ့တဲ့အကြမ်းဖက်ဖြစ်ရပ်တွေနဲ့ပတ်သက်လို့စိတ်ဆက်တေချာအောင်လုပ်ဖို့လိုပါတယ်။နောက်ယုံကြည်စိတ်ချရတဲ့စုံစမ်းစစ်ဆေးမှုတရက်အရေးတကြီးလိုအပ်နေတယ်ဆိုတာကိုရစ်ဆက်ကြမ်းကြုတ်လာတဲ့ဒီတပ်ဖြတ်မှုဖြစ်ရပ်ကအတည်ပြုလိုက်တာပါပဲ။
မြန်မာနိုင်ငံဆိုင်ရာ EU ကိုယ်စားလှယ်အဖွဲ့ကပြောခွင့်ရဗလယ်ရီယာဇီးပြောသွားတာပါ။ရခိုင်ပြည်နယ်အပါအဝင်မြန်မာနိုင်ငံအတွင်းလူ့ခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့အတွက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီဆုံးဖြတ်ချက်နဲ့ဖွဲ့စည်းထားတဲ့အချက်အလက်ရှာဖွေရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်သွားဖို့ကိုလည်းမြန်မာအစိုးရကို EU ကထပ်မံတိုက်တွန်းပါတယ
်။ Therefore the EU reiterates its call on the government of Myanmar to cooperate fully with the Human Rights Council's independent international fact-finding mission.
ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှဖွဲ့စည်းထားတဲ့နိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့နဲ့အတူသတင်းသမားတွေပါဝင်တဲ့တခြားတီးခြားလွတ်လပ်တဲ့လေလာသုံးသက်သူတွေနဲ့အပြည့်အဝပူးပေါင်းဆောင်ရွက်ပြီးတော့ပဋိပက္ခဖြစ်ပွားရနေရာတွေကိုသူတို့တွေအတားအဆီးမရှိလွတ်လပ်လုံခြုံစွာတွားရောက်ပြီးတော့သတင်းအချက်အလက်တွေရယူစုံစမ်းနိုင်အောင်ဆောင်ရွက်ပေးဖို့အတွက်မြန်မာအစိုးရကိုဥရောပသမဂ္ဂကထပ်မံတိုက်တွန်းပါတယ်
အလားတူနိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကလည်းမြန်မာနိုင်ငံအတွင်းလူ့ခွင့်ရေးချိုးဖောက်မှုတွေအထူးသဖြင့်ဒီရခိုင်ပြည်နယ်အတွင်းကအခြေအနေတွေနဲ့ပတ်သက်လို့တိကျလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးမှုတွေခွင့်ပြုပေးဖို့မြန်မာအစိုးရကိုထပ်မံတိုက်တွန်းလိုက်ပါတယ်မြန်မာဆွေရအနေနဲ့လူခွေချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့လုံးဝအပြတ်အသတ်ညှဉ်းဆန်းနေမှုတွေကနေအခုလိုဝန်ခံပြောဆိုလာတဲ့ဆိုပေမဲ့လည်းဒီလောက်နဲ့မလုံလောက်ပဲဒီရခိုင်ပြည်နယ်အတွင်းအချမ်းဖက်ဖြစ်ရတွေနဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းမှုတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုဒုက္ခသည်6သိန်းကျော်ထွက်ပြေးခဲ့ရတဲ့အထိဖြစ်ခဲ့တဲ့အခြေအနေတွေနဲ့ပတ်သက်လို့တခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေနဲ့အပြစ်ကျူးလွန်သူတွေအပေါ်ကိုထိရောက်တဲ့ရေးယူမှုတွေဆောင်ရွက်သွားရမှာဖြစ်တယ်လို့ဇန်နဝါရီလ10ရက်နေ့နေ့စွဲနဲ့ထုတ်ပြန်တဲ့Amnesty International ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ August လကစလို့ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပျက်ခဲ့တဲ့အခြေအနေတွေဟာမြန်မာစစ်တပ်ကဒီဒေသတွင်းရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးစုလိုက်ရှင်းလင်းတုတ်တင်ဖို့အတွက်စနစ်တကျအကွက်ချစစ်ဆင်ဆောင်ရွက်ခဲ့တာဆိုပြီးတော့လေကုလသမဂ္ဂအပါအဝင်အနောက်နိုင်ငံတချို့နဲ့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကဆွဆွဲပြောဆိုနေကြတာပါ။ဒါပေမဲ့မြန်မာစစ်ရတာဝန်ရှိသူတွေကတော့ဒီဆွဆွဲချက်တွေကိုညှင်းပယ်ထားပြီးသူတို့အနေနဲ့ရခိုင်ပြည်ပခန့်နဲ့ပတ်သက်လို့အထူးရောက်ဆုံးကိုင်တွယ်ဖြစ်ရှင်းနေတဲ့အကြောင်းနဲ့ထွက်ပြေးခဲ့ရတဲ့ဒုက္ခသည်တွေနေရပြန်လာနိုင်ရေးကိုလည်းအလေးပေးဆောင်ရွက်နေတဲ့အကြောင်းတုံ့ပြန်ထားပါတယ်။အခုအေးတင်ကြီးရွာဖြစ်ရတဲ့ပတ်သက်ပြီးတော့လေရွာသားတချို့နဲ့လုံခြုံရေးတပ်ဖွဲ့တွေကသူတို့တက်ဖြတ်ခဲ့တဲ့စူရာကိုဝန်ခံတဲ့အထွတ်တာဝန်ရှိလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့ကြီးရွာသားတွေကိုဥပဒေနဲ့အညီအေးအေးယူဆောင်ရွက်သွားမှာဖြစ်တယ်လို့ဒီဖြစ်စဉ်မှာတိုက်ရိုက်ပါဝင်ပတ်သက်မှုမရှိပေမဲ့လည်းကုတ်ကဲရမှာတာဝန်ရှိသူတွေကိုလိုအပ်တယ်လို့ဖော်ထုတ်အေးအေးယူသွားမှာဖြစ်တယ်လို့ဆိုပြီးဒီပုံထုနေ့ကထုတ်ပြန်တဲ့တက်မတော်ရဲ့ကြေညာချက်ထဲမှာဖော်ပြထားပါရဲ့ရှင်
မကင်မြွေတင်ပြခဲ့တာပါရှင်တစ်ဆက်ထဲမှာပဲရခိုင်ပြည်နယ်မောင်တော်မြို့နယ်အင်းတင်ကြီးရွာတုတ်တံမှာတွေ့ရှိခဲ့တဲ့ရုပ်အလောင်းတွေဟာရွာသားတချို့နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကတပ်ဖြတ်ခဲ့တဲ့ဘင်္ဂလီအကြမ်းဖက်သမား၁၀ဦးဖြစ်ကြောင်းတမတော်ကစုံစမ်းစစ်ဆေးပြီးတည်င်းထုတ်ပြန်လိုက်တဲ့အပေါ်မြန်မာနိုင်ငံရေးတုံသက်သူတွေကကြိုဆိုလိုက်ပါတယ်ဒီပြမှုကိုတရားဥပဒေနဲ့အညီအရေးယူဆောင်ရွက်မယ်ဆိုရင်နိုင်ငံတကာရဲ့ဖိအားတွေကိုရှော့ကျစေနိုင်မယ်လို့ရှုမြင်ပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့မောင်တော်မျိုးနဲ့အင်းတင်ရွာတုတ်တံမှာတွေ့ရှိတဲ့အမည်မသိရုပ်အလောင်း၁၀လောင်းနဲ့ပတ်သက်ပြီးဒုတိယဗိုလ်ချုပ်ကြီးအေဝင်းဦးဆောင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဟာတမ်ဘရော်သားလုံခြုံရေးတပ်ဖွဲ့ဝင်နဲ့အရက်သားဝန်ထမ်းတွေအပြင်ဒေသခံရွာသားစုစုပေါင်းလူ90လောက်ကိုစစ်ဆေးပြီးတဲ့နောက်မှာဒီရုပ်အလောင်းတွေဟာဘင်္ဂါလီအကြမ်းဖက်သမားတွေဖြစ်ကြောင်းနဲ့ရွာသားတချို့နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကတပ်ဖြတ်ခဲ့တာဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်တပ်ဖြတ်မှုမှာပါဝင်သူတွေကိုဥပဒေအရရေးယူမှာဖြစ်တယ်လို့အထက်အဆင့်ကတာဝန်ရှိကုတ်ကဲသူတွေကိုလည်းဖော်ထုတ်ရေးယူမှာဖြစ်ကြောင်းထုတ်ပြန်ထားပါတယ်။တမရော်ကဒီလိုထုတ်ပြန်တာနဲ့ပတ်သက်ပြီးနိုင်ငံရေးသုံးသပ်သူဒေါက်တာရံမျိုးသိန်းကအခုလိုပြောဆိုပါတယ
်။တမရော်စုံစမ်းစစ်ဆေးရေးအဖွဲ့ကနေဒီလိုပေါ့လေ။စနစ်တကျစုံစမ်းစစ်ဆေးပြီးတော့ဒီလိုတွေ့ရှိချက်ကိုတရားဝင်ထုတ်ပြန်တာမျိုးကကြိုဆိုရမယ့်ခြေလှမ်းပဲလို့ကျွန်တော်ကတော့မြင်တယ်။ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဒီတရားဥပဒေနဲ့ညီတော့လေဖြစ်တည်ရောက်ရောက်အရေးယူဆောင်ရွက်နိုင်မှုလိုအပ်တယ်လို့မြင်တယ်။အဲ့ဒီတရားဥပဒေနဲ့ညီအရေးယူဆောင်ရွက်မှုကိုလည်းပဲပြည်နေကြတွေရောနိုင်ငံတကာရောအချိန်နဲ့တပြေးညီဖြစ်ရှိနိုင်အောင်ဆောင်ရွက်နိုင်မယ်ဆိုရင်ပို့ပြီးတော့ဖြစ်ရောက်နိုင်တယ်လို့မြင်တယ်။ကျွန်တော်တို့မှာအမှားမရှိဘူးလိုအပ်ချက်မရှိဘူးအားနည်းချက်မရှိဘူးလို့အလုံးစုံခုခံကာကွယ်နေတဲ့ပုံစံမျိုးကနေပြီးတော့လက်ရှိအခြေအနေမှာဒါဟာစပြီးတော့ပြောင်းလာတဲ့အနေအထားဖြစ်ကောင်းဖြစ်နိုင်တယ်လို့တော့သုံးသပ်ပါတယ
်ဒီလိုထုတ်ပြန်လိုက်တာကြောင့်နိုင်ငံတကာကစုံစမ်းစစ်ဆေးရေးအဖွဲ့တွေစေလွှတ်ရေးအတွက်ပုံမတောင်းဆိုလာနိုင်တယ်လို့မှန်မှန်ကန်ကန်တရားစီရင်နိုင်မယ်ဆိုရင်နိုင်ငံတကာဖိအားတွေရော့ကျလာနိုင်မယ်လို့ရှုမြင်ကြောင်းလည်းပြောပါတယ
်တစ်ဖက်မှာလည်းပဲနိုင်ငံတကာအတိုင်းဝိုင်းကတော့ဟိုစုံစမ်းစစ်ဆေးရေးအဖွဲ့တွေစေလွှတ်ဖို့ကိစ္စနဲ့ပတ်သက်ပြီးတော့ဖိအားပေးတာမျိုးတွေပြောတာမျိုးတွေကတော့များလာနိုင်တယ်တစ်ချိန်ထဲမှာပဲကိုယ်ကစုံစမ်းစစ်ဆေးမှုတွေပေါ်ထုတ်အရေးယူမှုတွေတရားစီရင်မှုတွေဟာလွတ်လပ်ပွင့်လင်းပြီးတော့တရားမျှတနေမယ်ဆိုရင်နိုင်ငံတကာရဲ့ဖိအားတွေကိုအတန်အသင့်ဖြေလျော့နိုင်မယ်လို့မြင်တယ်
။မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်အဖွဲ့ဝင်ဦးယူလွင်အောင်ကတော့သူ့အမြင်ကိုအခုလိုပြောပါတဲ
့။နိုင်ငံတကာဖိအားတော့ဒါတွေမတွေ့တဲ့ဖိအားတော့ပေးနေမှာပဲလေ။သူတို့ဖိအားတဲ့အကြောင်းတရားကဟိုမျိုးသက်ကတမျိုးကိုအခုလိုတွေ့တဲ့အခါကျတော့လည်းပုံပြီးမှာပေါ့နော်ဒီလိုရှိတာပေါ့ဖြစ်ပေါ်ကျလုံသွားတဲ့ဖြစ်စဉ်ကလည်းအစအဆုံးကြည့်တယ်ကြည့်လိုက်တဲ့အခါကျတော့လည်းဟိုတစ်ဖက်ကမတိမဆန်မတရားလုပ်တဲ့အတွက်ကြောင့်ပြန်လုပ်ကြရင်လည်းအမကောင်ကြတာကိုသူကတတိနဲ့ထိုးတော့ကိုကပါထားရတဲ့သဘောဖြစ်သွားတာအဲအဲ့လိုဆိုတော့အခါကျတော့ဒါဒီလိုဖြစ်သွားပြီဆိုဒါရာဇဝတ်မှုဖြစ်တဲ့အတွက်ကြောင့်ဒီတရားဥပဒေနဲ့ရောပဲဆက်သွားပ င်တယ်လို့ပဲကျွန်တော်တို့ကဒီမှာ comment ပေးကြတာပေါ့နော်
2019ခုနှစ်စက်တင်ဘာလ1ရက်နေ့မှာလုံခြုံရေးတပ်ဖွဲ့ကနယ်မြေရှင်းလင်းစဉ်မှာအကြမ်းဖက်သမား200လောက်ဟာဒုတ်တာလက်နက်တွေနဲ့တိုက်ခိုက်ခဲ့တာကြောင့်တနက်ဖောက်တားမြစ်ခဲ့ပြီးအကြမ်းဖက်သမား10ယောက်ကိုဖမ်းဆီးခဲ့ကြောင်းသူတို့ကိုရဲစခန်းကိုလွှဲပြောင်းအံ့နံဖို့စီစဉ်ခဲ့ပေမဲ့အကြမ်းဖက်တိုက်ခိုက်တာတွေဇက်တိုက်ဖြစ်ပွားခဲ့ပြီးရဲစခန်းကိုလွှဲပြောင်းဖို့အခြေအနေမပေးတာကြောင့်တုတ်တန်ကိုခေါ်ယူတပ်ဖြတ်ဖို့ဆုံးဖြတ်ခဲ့တာကိုတွေးရှိရကြောင်းသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်လောလောဆယ်မှာတော့2019ခုနှစ်ဩဂုတ်လမှာဖြစ်ပွားတဲ့အကြမ်းဖက်တိုက်ခိုက်မှုကိုလုံခြုံရေးတပ်ဖွဲ့ကရှင်းလင်းခဲ့တဲ့နောက်မွတ်စလင်6သိန်းခွဲလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းရှောင်သွားခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေဟာလူမျိုးတုံးတက်ဖြတ်တဲ့အခြေအနေဖြစ်တယ်လို့အမေရိကန်ဆိုရကဖော်ပြပြောဆိုခဲ့တယ်လို့ကုလသမဂ္ဂကလည်းလူမျိုးပြုတ်ရှင်းလင်းတုတ်တင်တဲ့အခြေအနေကိုရောက်နေတယ်လို့ဆိုနိုင်ကြောင်းပြောဆိုထားပါတယ်။
မောင်တော်မျိုးနဲ့အတွင်းအင်းဒီကျေးရွာမှာတွေ့ရတဲ့ရုပ်လောင်းတွေဟာတာဝန်ကျလုံခြုံရေးအဖွဲ့ဝင်တွေနဲ့ဒေသခံကျေးရွာသားတို့ကတက်ဖြတ်ခဲ့တာဆိုပြီးတပ်မတော်ရဲ့စုံစမ်းစစ်ဆေးမှုမှာတွေ့ရှိခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းပြည်ပကအတွင်းလုံခြုံရေးတပ်ဖွဲ့တွေရဲ့စစ်စီရေးတွေအတွင်းမှာရိုဟင်ဂျာကျေးရွာသား 6,900 ထက်မနည်းတက်ဖြတ်ခံခဲ့ရတယ်လို့ MSF နေစီမထားဆရာဝန်များအဖွဲ့ကလည်းထုတ်ပြန်ခဲ့တာပါ။စစ်စီရေးတွေအတွင်းမှာအခုလိုဥပဒေမဲ့တက်ဖြတ်မှုတွေဟာပြပြပြောင်းလဲရေးလုပ်နေတဲ့နိုင်ငံတကာနိုင်ငံအတွက်ဘလောက်ထိတက်ရောက်ထိခိုက်သွားနိုင်ပါသလဲဒီအကြောင်းလာမဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးကြင်ကြသူတွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တိုက်ရိုက်လေးလိုက်စီစဉ်ထုတ်လွှင့်ချိန်မှာခေါ်ယူပေးပါမယ်ကိုအမြင်ကိုဆွေးနွေးလိုတာကိုမိကုန်းတွေကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-239-382-555လေးဖြစ်ပြီးအီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင
်စနေညတိုက်လေလိုင်းဆွေးနွေးကမှာပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုထပ်မံဖိတ်ခေါ်ပြစေရှင်အခုတော့နိုင်ငံတကာသတင်းလွှာဘက်ကိုဆက်ပါမယ်American အစိုးရအသုံးစိတ်ကိုလွှတ်တော်အနေနဲ့အခုလာမဲ့ဇန်နဝါရီလ16ရက်နေ့မှာနောက်ဆုံးထားပြဋ္ဌာန်းပေးရတော့မှာမို့လွှတ်တော်မှာဆွေးနွေးရက်တွေတိတ်မကြံတော့ပါဘူးတချိန်တည်းမှာပဲ American ပြည်ထောင်စုတွင်းကိုကလေးဘဝကလေးကရောက်ရှိလာတဲ့တရားမဝင်နေထိုင်သူလူငယ်8သိန်းကျော်ရဲ့အနာဂတ်အတွက်ဥပဒေတရားအစားထိုးပြင်ပေးဖို့ဒီမိုကရက်တွေဘက်ကတွန်းအားပေးနေတာလည်းရှိပါတယ်လူဝင်မှုကြီးကြပ်ရေးဥပဒေအစားထိုးပြင်ဆင်ရေးနဲ့ပတ်သက်လို့ Republican တွေဘက်ကလည်းလှူလာချက်ရှိနေတာပါဒီအကြောင်းလွှတ်တော်ဆိုင်ရာ VOA သတင်းတောက် Catherine Gibson ရဲ့သတင်းလွှာကိုတော့ကိုသားညုတ်ဦးကတင်ပြပေးပါမယ်ရှင
်လူဝင်မှုကြီးကြပ်ရေးဥပဒေတရားအစားထိုးပြင်ဆင်ဖို့ကိစ္စမှာသမ္မတဘက်ကလည်းကလန့်ချက်တွေရှိပြီးတော့အရေးကြီးဖြစ်နေပေမဲ့လို့သဘောတူညီချက်ကတော့အခုချိန်ထိမရသေးပါဘူး
You're not so far away from comprehensive immigration reform and if you want to take it
ပြည်ပြည်စုံနဲ့လူဝင်မှုကြီးကြပ်ရေးပြည်ပြင်ပြောင်းလဲမှုကတိတ်ပြီးတော့အလံမဝေးတော့ပါဘူးနောက်ခြေလန်းတလန်းကိုလှမ်းကျင်နေဆိုရင်တော့အပြင်းထန်လောက်ရမှာပေါ့
သမ္မတထရမ်ကတော့သဘောတူညီချက်ရဖို့ဆိုရင်အပြန်လန်အလျှော့တင်လို့ညှိနှိုင်းရမယ်ဆိုတာလက်ခံမယ်ဆိုတဲ့သဘောထားပြခဲ့ပြီးသားပါ Republican ထက်လွတ်တော် Matt June Cornie ကတော့ဒီပြည်ပြင်ပြောင်းလဲမှုချမ်းမှာပါရမယ့်အချက်တွေကိုအခုလိုပြောထားပါတယ်
Those issues are going to be related to what sort of relief that the DACA recipients are going to get, border security.
DACA အစီအစဉ်အရလက်ခံထားခဲ့သူတွေကိုအခုပြင်ဆင်ချက်မှာဘယ်လိုပြန်ပြီးတက်တာခွင့်ပေးမလဲ။နယ်စပ်လုံခြုံရေးစနစ်ဘယ်လိုထားမလဲ။နောက်ပြီးဗီဇာကန်ဆန်းမဲ့ကိစ္စနေထိုင်ခွင့်ရထားတဲ့လူတဦးကိုအခြေခံပြီးသူနဲ့ပတ်သက်တဲ့တဦးပြီးတဦးပြောင်းရွှေ့နေထိုင်ခွင့်ရတဲ့ကိစ္စဒါတွေနဲ့ပတ်သက်ပြီးဆွေးနွေးကြရမှာပါ။ဒီလေးချက်ဟာကျွန်တော်တို့ဘက်ကညှိနှိုင်းလိုတဲ့အခြေခံလေးချက်ပါပဲ
အစာပြိုးချက်အနေနဲ့လူဝင်မှုကြီးကြပ်ရေးဥပဒေပြင်ဆင်မှုဥပဒေကြမ်းတရက်ကိုအောက်လွှတ်တော် Republican တွေကဗိုလ်တော်ဦးနေကအစိုးပြုထားပါတယ်ဒါဟာမျက်မျက်တတလုပ်ထားတဲ့အစိုးပြုချက်ဖြစ်တယ်လို့အောက်လွှတ်တော် Republican အမတ် Paul Labrador ကပြောပါတယ
် Bill we're proposing is strong but it's also a fair bill
ကျွန်တော်တို့အစိုးပြုထားတဲ့ဥပဒေကြမ်းကပြင်းထန်တဲ့သဘောရှိပေမဲ့မျှတတဲ့ဥပဒေကြမ်းမှာကျွန်တော်တို့ရဲ့လူဝင်မှုကြီးကြပ်ရေးဥပဒေတွေကိုဘယ်လိုတင်းကြပ်မယ်ဆိုတာနဲ့နိုင်ငံအတွက်တရားမဝင်ဝင်ရောက်နေထိုင်သူတွေကိုဘယ်လိုပြင်းပြင်းထန်ထန်ခံတွေ့မလဲဆိုတာတွေကိုအလေးအနက်ထည့်သွင်းစဉ်းစားထားတာကြောက်မှာ
ဒါပေမဲ့လည်းအဲ့ဒီအထက်မှာပဲနေဆက်ဒတိုင်းခတ်ရေးအတွက်ရမုံငွေရထားမှုနဲ့အရင်ဒါကအစီအစဉ်အရလက်တင်ခံထားသူတွေကို၃နှစ်ထပ်မံနေထိုင်ခွင့်ပေးပြီးတော့အမြဲတမ်းနေထိုင်ခွင့်ရဖို့အတွက်အထူးသလဲစဉ်းစားထားချက်ရှိတဲ့အပေါ်မှာတော့ဒီမိုကရက်တွေအတွက်လက်ခံစရာမရှိပါဘူး ဒါကြောင့်လည်းပဲလာမယ့်အစိုးရ၃စီးလွှတ်တော်ကတတ်မှတ်ပြီးဘူးနောက်ဆုံးတတ်မှတ်ရနီးလာတာဟာ Republican တွေနဲ့ညှိနှိုင်းမှုအတွက်အကောင်းဆုံးအခွင့်အလမ်းလို့ဖြစ်နေပါတယ်။ဒါပေမဲ့ဒီအစိုးရ၃စီးကိုတတ်မှတ်ရအတွင်းလွှတ်တော်ကချပပေးနိုင်ရင်အစိုးရလုပ်ငန်းတွေရရမယ့်အနေအထားမျိုးမှာအခုချိန်ထိတော့အဖြေတစုံတရာမထုတ်နိုင်သေးပါဘူး။အစိုးရ၃စီးတတ်မှတ်ပေးဖို့ကလည်းရပ်ပိုင်းမဲ့ကြာမှာတော့တယ်။ဒါကြောင့်မလို့နှစ်ဖက်စလုံးကလက်ခံနိုင်မယ့်ဥပဒေဂျမ်းမျိုးစဉ်းစားထားတယ်လို့အထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell ကပြောပါတယ
် It's still my view
ကျွန်တော်အမြင်ရတော့သမရလည်းလက်မှတ်ထိုးလက်ခံနိုင်မယ့်ဒါကနဲ့ဆက်ဆက်တဲ့လူဝင်မှုကြီးကြပ်ရေးဥပဒေဂျမ်းတရက်လောက်ရပါမယ်ဒါပေမဲ့ဒါဟာအသုံးစရိတ်တစ်ခုလုံးရဲ့အစိပ်ပိုင်းလေးမဟုတ်ပါဘူ
း Brookings Institute ကနိုင်ငံရေးသုတေသီ Molly Reynolds ကတော့သမရရဲ့ကလန့်ချက်ဟာကွဲပြားချက်တွေကိုစစ်ဆက်ပေးနိုင်ပါမလားတန်တရားရှိပါတယ်
It's not quite clear how helpful Trump can be in terms of
နိုင်ငံရေးအရာ Trump အနေနဲ့အကူအညီဖြစ်နိုင်ပါမလားသိမသိကြပါဘူးသမ္မတ Trump အနေနဲ့ရှင်းရှင်းလင်းလင်းခိုင်ခိုင်မာမာရက်မယ်ဆိုရင်တော့ Republican တွေအကြသဘောကွဲလက်ချက်တချို့ကိုဖြည့်ရှင်းကောင်းဖြည့်ရှင်းနိုင်ပါလိမ့်မယ်ဒါပေမဲ့ဒါဟာ Democrat တွေဘက်ကလက်ခံနိုင်တဲ့အခြေအနေမဟုတ်ပါဘူ
းဒီအခြေအနေကြောင့်လဲဒါကစီစဉ်အရာလက်သင့်ခံခဲ့ရတဲ့သူတွေအတွက်ဖြည့်တစုံတရာပဲထုတ်မလားသမားရဲ့အတွက်မှာဆွေရသုံးစီကိုလွှတ်တော်ကတန်တန်းပေးမလားဒီနှစ်ခုကြာမှာတော့ဒီမိုကရက်တီဘက်ကဆုံးဖြတ်ရမယ်အနေထောက်ကိုရောက်နေပါပြီခင်ဗျာ
ကိုသားညုံတင်ပြခဲ့တာပါရှင်အခုထုတ်လွှင့်ပေးနေတဲ့ VOA မြန်မာပိုင်းကြာတာပတင်းနဲ့ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00 ကနေ 9:00 ခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia 7 ဂျိုတူကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဝင်ရောက်ကြည့်ရှုနိုင်ပါတယ်နောက်နေ့ကြာည9:00ကနေ 10:00 ထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 30နဲ့ 50 နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့တရင်အတင်းချက်ကိုကိုအောင်လုံးပြောပြပေးပါမယ်ရှင
်တက်တော်ရဲ့အချင်းချင်းရောက်တဲ့အခါမြောက်ကိုရီးယားနဲ့ဆွေးနွေးပြောဆိုဖို့လမ်းဖွင့်ထားကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မနေ့တုန်းကသမ္မတထရန့်တို့တယ်လီဖုန်းဆက်စကားပြောရမှာမြောက်ကိုရီးယားပေါ်ပြင်းထန်တဲ့ပြည်အားတွေဆက်ပြီးသွားဖို့အရေးကြီးတာကိုခေါင်းဆောင်တို့အလေးထားပြောကြားခဲ့ကြောင်းအမေရိကန်သမ္မတအင်ပီရိုကပြောဆိုလိုက်တာပါကိုရီးယားကျွမ်းဆွယ်မှာညဉ့်ညဲရေးကိုအင်အားနဲ့တိစောက်မဲ့ခက်ကိုရောက်လာဖို့မျှော်လင့်ကြောင်းလည်းသမ္မတထရန့်ကပြောဆိုခဲ့ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ရဲ့ရွေးကောက်ပွဲမဲဆွယ်စည်းဝေးပွဲနဲ့ရုရှားကြားပူးပေါင်းဆောင်ရွက်မှုဆက်ဆွဲချက်တွေကိုစုံစမ်းစစ်ဆေးနေရတဲ့ပတ်သက်လို့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာနဲ့တွေ့ဆုံစရာလိုလောက်မဲ့ပုံမရှိဘူးလို့ပြောဆိုလိုက်ပါတယ်။မနေ့ကတည်းကနော်ဝေဝန်ကြီးချုပ်နဲ့တွေ့ဆုံပြီးနောက်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာရုရှားနဲ့ပူးပေါင်းကြံစည်မှုတွေမရှိတဲ့အကြောင်းသမ္မတကထပ်လောင်းညင်းဆိုလိုက်တာပါ။ရခိုင်ပြည်နယ်မောင်တော်မြို့နယ်မှာမွတ်စလင်ရွာသား10ဦးဥပဒေမဲ့တပ်ဖြတ်ခံရတဲ့ကိစ္စအတွက်တာဝန်ရှိသူတွေကိုအရေးယူဖို့နဲ့လူခွင့်ရေးချုပ်ဖောက်မှုတွေအားလုံးကိုဖော်ထုတ်နိုင်အောင်ကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုမြန်မာဆွေးရကလက်ခံမှုဥရောပသမဂ္ဂ EU ကတိုက်တွန်းလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်အင်းတင်ချေရွာတုတ်တံမှာတွေ့ရှိခဲ့တဲ့အလောင်းတွေဟာဒေသခံရွာသားတချို့နဲ့တပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့တိုက်စုံသူတွေဖြစ်တဲ့အကြောင်းမြန်မာစစ်တပ်ကပြောဆိုလိုက်ပြီးနောက်တစ်နေ့မှာပဲ EU ကတိုက်တွန်းလိုက်တာပါ။ဒီကနေ့ထုတ်ပြန်လိုက်တဲ့ကြေညာချက်မှာတော့ရက်ဆက်ကြမ်းကြုတ်တဲ့လူခွင့်ရေးချုပ်ဖောက်မှုတွေကိုကျူးလွန်သူတွေအပြစ်ပေးမခံရတဲ့အခြေအနေတွေအဆုံးသတ်ဖို့လိုအပ်ကြောင်းဖော်ပြထားပါတယ်။ဒီခံပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေအားလုံးကိုပေါ်ထုတ်နိုင်အောင်စစ်ဆက်တည်ကြပြီးယုံကြည်စိတ်ချရတဲ့စုံစမ်းစစ်ဆေးမှုတွေအရေးကြီးလိုအပ်ကြောင်းအခုဖြစ်ရက်ကပြသနေတာကြောင့်အပြစ်မှန်ကိုသိနိုင်အောင်ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အချက်အလက်ရှာဖွေရေးအဖွဲ့နဲ့သတင်းမီဒီယာတွေကိုမြန်မာဆွေးရကအခင်းပြည်ရနေရာတွေကိုလွတ်လွတ်လပ်လပ်သွားရောက်ခွင့်ပြုဖို့လဲ EU ရဲ့ကြေညာချက်ကတိုက်တွန်းပြောဆိုထားပါတယ်
။တရင်အချင်းချက်ကိုကိုအောင်လုံးကြေညာပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကမှခွင့်ညွတ်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Thomas Blondes ဖြစ်ပါတယ်။ကျွန်မရှာဖောင်းပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ်။ View American အသံညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6:00ခွဲနဲ့9:00ထိ line meter 19 နဲ့ 25 တို့ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာပါ။တော်ရရှင်များအားလုံးကိုရော့စိတ်ပါရွှင်လန်းချမ်းမြေကြပါစေ။ VOA မြန်မာပိုင်းကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင
This program has come to you from the Voice of America, Washington. From Washington, this is